ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာအင်္ဂါနေ့ညပိုင်းကဘုံးတလုံးပောက်ကွဲခဲ့တာကြောင့်လူ9ဦးထိခိုက်ဒဏ်ရာပြီးတဦးပွေချင်းပြီးသေဆုံးခဲ့ရပါတယ်။ဒီပောက်ကွဲမှုဟာ CS ဟိုတယ်အနားမှာပောက်ကွဲတာကြောင့်ဆက်ချေးမပေးလို့လက်နက်ကိုင်အဖွဲ့တွေကပောက်ခွဲတာဖြစ်နိုင်တယ်လို့ယူဆပြောဆိုကြတာရှိသလိုလူအများသွာလာနေတဲ့နေရာတွေမှာတော့မလုတင်ကြောင်းလဲအများပြည်သူတွေကထုတ်ပြောနေကြပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့ဒီလာရှိုးမြို့အသေးသေးရှိတဲ့ပောက်ကွဲမှုသတင်းကိုမေးသန္တာကြောင့်ပြောပြပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။လာရှိုးမြို့ကဘုံပောက်ကွဲမှုဟာလူစီကားတဲ့မြို့လယ်ကောင်ဈေးအနီးအင်္ဂါနေ့ညနေ 9:00 ခွဲလောက်ကပောက်ကွဲခဲ့တာပါ။ဒီပောက်ကွဲမှုမှာလူ9ဦးထိခိုက်ပြီးတော့အမျိုးသား2ဦးသေဆုံးခဲ့တယ်လို့လာရှိုးမြို့ကန်တဦးက VOE ကိုပြောပါတယ
်။မင်းက 9:00 ခွဲတော့မှာကျွန်တော်တို့လာရှိုးမြို့ရပ်ကွက်ပြီးစီးရညောက်ကွက်ဈေးစီလမ်းနဲ့ဈေးတောင်းမှာဖြစ်တယ်။နိုင်ရညောက်ကွက်မှာတော်တော်တော်လေယူအားကြဖို့တည်းရှိပြီဗျာ။လမ်းရဲ့တောင်ဘက်မှာကြတော့ CS ဟိုတယ်ရှိပြီဗျာ။အဲဒီဟိုတယ်ဒီကားမှာကြတော့ခောက်ဆွဲဆိုင်ရှိတယ်ဗျာ။ဘုံကတော့ဆိုင်ကျတဲ့အနေနဲ့တော့လာသွားတော့ဗောဗျာ။ဘုံကွဲသွားတော့ဆိုင်ခောက်ဆွဲဆိုင်မှာလာသွားတဲ့လူတွေနဲ့လမ်းသွားလူတွေမှလည်းရောက်ကြ၃ရောက်ချိဖိုက်မှုရှိတယ်။တစ်ယောက်ကတော့ပွဲချင်းပြီးသွားတယ်။ CS အပိုင်းဘက်မှာဖြစ်တဲ့အတွက်ကြောင့် CS ဟိုတယ်လို့တောင်းပြီးဖွက်သွားတော့ဗျာ
။တေဆုံတဲ့သူဟာအမျိုးသားဖြစ်ပြီးတော့အမျိုးသမီး2ဦးနဲ့နောက်ထပ်အမျိုးသား2ဦးကတော့ဒဏ်ရာပြင်းထန်တယ်လို့သိရကြောင်းလည်းပြောပါတယ်။ပောက်ကွဲမှုပြင်းထန်လို့အနည်းနာမှရှိတဲ့ကားတွေနဲ့ဆိုင်ကယ်တွေပါထိခိုက်ပျက်စီးခဲ့တာပါ။လာရှိုးမြို့မှာဒီလိုဘုံးပောက်ကွဲမှုတွေမကြာခဏဖြစ်ပွားတတ်ပြီးတော့ဒါဟာလက်နက်ကိုင်အဖွဲ့တွေကိုဆက်ကြီးမပေးတာနဲ့ဆက်ဆက်နိုင်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုပါရယ်။မြို့ခံလူများကတော့ဒီလိုမျိုးဘုံးခွဲတိုက်ခိုက်တာတွေကိုလူများသွားလာတဲ့နေရာတွေမှာတော့မလုဆေခြင်းနဲ့အကြောင်းလာရှိုးမြို့ကလူမှုကွန်ရက်ရေးဆောင်ရွက်နေသူတို့ကပြောပါတယ
်။အခုကဟိုတယ်တော်တော်များများကဖြစ်နေတာပါနော်။အထူးကတော့သူတို့ငွေကြေးပေးပိုင်းနေဆက်ကြေးတွေနဲ့ပတ်သက်ပြီးတော့ဆက်နေနေရဆိုပြီးတော့ရုပ်ခံပြည်သူတို့တော်တော်များများကသိနေကြတာပါ။အဲ့ပေါ်မှာလူဒီမှာဖြစ်ပေါ်တာပဲအကျိုးဆက်တွေကဒီလိုပြည်သူတွေရှိတဲ့နေရာတွေမှာအဖြစ်သေးဖို့ပေါ့။ဒါဒီရက်ကကလူတွေကတောင်းဆိုကြတာရှိတယ်လူတွေကပတ်သက်လာလို့ရတယ်။ဆိုးထိတ်နေရရှိရပါတော့။မလုံခြုံမှုဖြစ်နေရပါတော့
။လာရှိုးမြို့မှာဟိုတယ်၊ဘန်၊ရွှေဆိုင်နဲ့ဓာတ်ဆီဆိုင်စတဲ့နေရာတွေမှာမကြာခဏဘုံးပေါက်ကွဲတာတွေဖြစ်ပွားခဲ့တာရှိပြီးတော့ဒီလိုဖြစ်စဉ်အများစုလက်တယ်တရေကံကိုဖော်ထုတ်နိုင်တာလည်းမရှိပါဘူး။ပြီးခဲ့တဲ့ဩဂုတ်လ6ရက်နေ့ကဆန်နီဟိုတယ်မှာဘုံးနှလုံးဇက်တိုက်ပေါက်ကွဲခဲ့တယ်လို့ဇူလိုင်လ15ရက်နေ့ကလည်းဇွဲထက်ရွှေဆိုင်ရှိမှာပေါက်ကွဲမှုဖြစ်ခဲ့လို့လူ10ယောက်ထိခိုက်ဒဏ်ရာရရှိပြီးတော့စိုင်းဝင်းတန်းတဦးလည်းသေဆုံးခဲ့ရပါတယ်။ဇွန်လအတွင်းမှာတော့ Fully Light Hotel မှာ2ကျင်းနောက်ပြီးတော့ Golden Hill Hotel နဲ့အာတော့က73စီရောင်းဆိုင်မှာတစ်ကျင်းစီပောက်ကွဲခဲ့ပါတယ်။ AP လာတော့ကရန်တိုင်းအောင်ဖျားနေပောက်ကွဲမှုမှာလည်းလူ၄ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အတွင်းမှာကလက်နက်ကိုင်အဖွဲ့အနည်းဆုံး၄ဘွဲ့လောက်လှုပ်ရှားနေတယ်လို့စစ်ကောင်စီရဲ့အရှိန်မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ထားရနေရာလည်းဖြစ်ပါတယ်။